ရှမ်းပြည်နယ်မြောက်ပိုင်းမူဆဲခရိုင်ထဲမှာတပ်ဖြတ်ခံရတဲ့ကချင်နှစ်ချင်းခရိုင်အသင်းချုပ် KBC ကစေတနာဝန်ထမ်းဆရာမနှစ်ယောက်ရဲ့ဇာပနာအခမ်းအနားကိုဒီကနေ့မြကြီးနားမြို့မှာကျင်းပရမှာတော့လူမှုပရိသတ်တောင်းနဲ့ချီပြီးတက်ရောက်ခဲ့ပါတယ်တက်ရောက်တဲ့သူတွေကအမျိုးသမီးတွေရဲ့ဘဝလုံခြုံရေးနဲ့အမှုမှန်ပေါ်ပေါက်ရေးတောင်းဆိုတဲ့စာတမ်းတွေကိုင်ဆောင်လာခဲ့တယ်လို့ KBC ကတာဝန်ရှိတဲ့သူတွေကအမှုမှန်ပေါ်ပေါက်ရေးအတွက်နိုင်ငံတကာရဲ့အကူအညီကိုရယူသွားမယ်လို့ဆိုပါတယ်သတင်းအပြည့်စုံကို VOA မြန်မာပိုင်းရဲ့သတင်းတောက်ကိုမိုးစောကပြောပြပေးပါရှင
်ဟုတ်ကဲ့ရှမ်းပြည်နယ်မြောက်ပိုင်းမူဆဲခရိုင်ပန်ဆိုင်ကျူကုန်းမြို့နယ်ကောင်းခါရွာမှာကချင်နှစ်ချင်းခရိုင်အသင်းချုပ် KBC ကစေလွတ်ထားတဲ့စေရနာဝန်ထမ်းကျောင်းဆရာမ2ဦးဟာဒီလ19ရက်နေ့ညတကောင်လောက်ကအမည်မသိသူတွေကအာဓမပြုကျင့်ပြီးတက်ပြတ်ခဲ့တာဖြစ်ပါတယ်သူတို့ရဲ့ရုပ်အလောင်းကိုမြကြီးနားမြို့ကိုတည်ယူပြီးဒီကနေ့ဇာပနာအခမ်းအနားကျင်းပရာမှာလူမှုပိတ်သက်တောင်းနဲ့ချီပြီးတက်ရောက်ခဲ့တယ်လို့ကိုတိုင်လိုက်ပါပို့ဆောင်နေသူတယောက်ကအခုလိုပြောပါတယ်
အခုတောင်းနဲ့ချီပြီးဖြစ်လာတဲ့အခုဆက်ပြီးဆက်ပြီးလာရမလို့ဒီအခုဒီ KBC ဝင်းမနော်ဒီချန်ဝင်းပြည်နယ်ပြည်သူရဲ့အဲ့ဒီအပြစ်မလဲဒီချီတော့နော်ဒီတက်ကုန်းရက်တော့ကုန်းရက်ချီလို့တန်းစီလာပြီအခုကကားနဲ့အစင်းထောင်နဲ့ချီပြီးဖြစ်လာတယ်အခုကဒီမြကျနာမျိုးသမီးတို့ကားပြည်နေပြီတော့အဲ့လိုလိုက်ဖို့ကားကကျနာကလည်းသွားကျူတာကနမတီချီသွားကျူတာပဲအဲ့မှာသွားကျူတဲ့လူငယ်တောင်မှဒီရဲ့၃ထောင်၄ထောင်လောက်ရှိတယ်အဲ့ဒီကားရောလူငယ်လူငယ်တွေအားလုံးအဲ့လောက်ချီရောက်တယ်သွားကျူ
စာပနာကိုမြကြီးနားမြို့ KBC အသင်းချုပ်ကနေမြို့အပြင်10မိုင်လောက်ကွာဝေးတဲ့နောင်တန်းကျေးရွာကခရိုင်အသင်းချိုင်းကိုပို့ဆောင်သင်းကြိုတာဖြစ်ပါတယ်။ကချင်ဒီမိုကရေစီပါတီဥက္ကဋ္ဌဦးအောင်ခန်းကစာပနာလိုက်ပါပို့ဆောင်သူတွေဟာတောင်းဆိုချက်ပါတဲ့စာတမ်းတွေကိုကင်ဆောင်လာပြီးအဓိကတောင်းဆိုထားတဲ့အချက်တွေကိုအခုလိုပြောပါတယ်
။အမျိုးသမီးတွေရဲ့လုံခြုံမှုပဲမှလည်းဆိုတော့ဒါပြီးမှဒီအမှုမှန်ကိုပေါ်ထုတ်ပေးဖို့ပေါ့နော်။ဒီဒွန်းချူပန်းခွေလည်းများကြီးကားရရောအများကြီးပဲကားရရောမဆက်တော့ဘူးအခုကျွန်တော်လည်းခြေချင်းနေချောက်နေရတာအဲဒါမျိုးတော့ခောက်ပါဒါမျိုးမတွေ့ဘူးပေါ့ဘယ်လောက်များတဲ့ပုံကြီးနေအများချစ်တော့ကျွန်တော်တွေ့မြင်နေရတာမျိုးသမီးတွေဖြစ်တယ်အစ်စ်ကြီးတဲ့ဘိုင်ရောဆက်နေတဲ့ဘိုင်အလတ်တွေရောအကုန်လုံးစုတယ်ဒီလူမှုရေးဒီစတဲ့ဝန်ဆန်းလုပ်တဲ့ဟာကိုဆက်ဆက်တဲ့ဟာကိုအတော်လေးစိတ်မချမ်းသာဘူးပေါ့တော့အကုန်လုံး
အကင်းဖြစ်ပေါ်တဲ့နေ့ကကောင်းခါရွာအနီးမှာခမာရ903ကလာရောက်စခန်းချနေတာကြောင့်ဒီအမှုခင်းနဲ့ပတ်သက်ပြီးဒေသခံရွာသားတွေကလည်းမကတမတော်သားတွေကိုပါရဲတပ်ဖွဲ့ကစစ်ဆေးမေးမြန်းခဲ့ပါတယ်။လောလောဆယ်စုံစမ်းနေတဲ့အခြေအနေနဲ့ဆက်လက်ဆောင်ရွက်မဲ့အခြေအနေကို KBC ရဲ့အထွေထွေအတွင်းမှုဆရာတော်ဒေါက်တာ Class Samson ကအခုလိုပြောပါတယ်
။လောလောဆယ်ဆယ်တော့မြို့ပြည်တယောက်ရဲ့လက်မှာသဖြင့်ဒီတောင်းတွေ့တာပေါ့အဲ့ဒါကိုဒီအရင်လုပ်မယ်ဆိုရင်မှယူထားတဲ့အစ်စ်မှာတော့သူ့လုပ်နေကြပါတယ်အဲတကယ်တော့ဥပဒေစိုးမိုးရေးချောပေါ်မှာဒီမှာရှိမယ်ဆိုရင်တော့ခဏလေးပုံမလို့ကျွန်တော်ထင်တယ်အဲဒါပေမဲ့အခုလိုဥပဒေကအာဏာရှိတွေလက်ထက်မှာရှိတယ်ဆိုရင်တော့ရေမှုကိစ္စတော့ပုံမလို့မထင်ဘူးကျွန်တော်အဲအဲ့ဒါမျိုးအခြေအနေမှာပေါ့ American တို့ UN တို့ဒီ British တာဝန်ကိုကျွန်တော်ပြောထားပါတယ်အော်ဒီကိစ္စမှာတော့အမှုမှာပေါ်စီချင်တာပေါ့နော်အဲ့ဒါလို
အမေရိကန်နိုင်ငံသားရဲ့ဝန်ကြီးဌာနကတော့စေတနာဝန်ထမ်းဆရာမ2ဦးတက်ဖြတ်ခံရတဲ့ကိစ္စကိုစုံစမ်းဖော်ထုတ်ပြီးထိထိရောက်ရောက်အရေးယူဖို့အတွက်မြန်မာအစိုးရကိုတောင်းဆိုထားပါတယ်ကချင်ပြည်နယ်မြို့တော်မြကြီးနားမြို့မှာပြည်သူလူထုတွေပူဆွေးတောကရောက်နေချိန်မှာဖားကန်ဒေတာဘက်မှာတော့တိုက်ပွဲတွေဟာဆက်လက်ဖြစ်ပွားနေပြီးဒီတိုက်ပွဲတွေဟာရေရှည်ဆက်လက်ဖြစ်ပွားလာပွဲရှိရလို့လဲဖားကန်အခြေစိုက်ကချင်လွတ်လပ်ရေးတပ်ဖွဲ့ KIA တိုင်းရင်း6ကဗိုလ်မှူးတန်ဆိုင်ကပြောပါတယ်
မနေ့ကလည်းနေနေရာမှာရင်ဆိုင်တိုက်ပွဲကြီးကြီးဖြစ်ပါတယ်။ဒီခါညောင်ထောက်လေးဟိုဣတော်ကြီးဘက်မှာအဲ့ဒီနေရာမှာတစ်ချက်နောက်ကားမိုင်းနဲ့မိုးကောင်းကြားမှာတစ်ချက်နေနေရာမှာရင်ဆိုင်တိုက်ပွဲတော်တော်၃နိုင်လောက်တော့ဖြစ်ပါတယ်။အခုဖုန်းပြောနေတာနဲ့မှလည်းဟိုဘက်မှာကျနေနေပါပါဟိုကြာလာလောင်ဆွေးဘက်မှာကြီးတိုက်ပွဲဖြစ်နေပါတယ်။ဆေးရှက်ပြီးမှတော့တိုက်ပွဲကတော့များလာမယ်စိတ်လာမယ်လို့ကျွန်တော်ကတော့အဲ့လိုပဲထင်နေတယ်။
ဖားကန်ဒေသတွင်တိုက်ပွဲတွေဟာကချင်ပြည်နယ်လမ်းပန်းဆက်သွယ်ရေးဝန်ကြီးနဲ့လိုက်ပါသွားတဲ့လုံချုံရေးရဲတပ်ဖွဲ့ဝင်၃ယောက်ကို KIA ကဖမ်းဆီးပြီးတဲ့နောက်ဒီလ15ရက်နေ့ကစတင်ခဲ့တာဖြစ်ပြီး၃ရက်လောက်တိုက်ပွဲတွေပြင်းထန်ခဲ့ပါတယ်။ရဲတပ်ဖွဲ့ဝင်တွေပြန်လွတ်လာချိန်မှာတိုက်ပွဲတွေအနည်းငယ်ငြိမ်သက်ခဲ့ပေမဲ့အခုအခါထပ်မံဖြစ်ပွားနေတာလည်းဖြစ်ပါတယ်။